2018 January လ10ရက်နဲ့17ရက်နေ့တွေမှာစတိုက်ဆိုသလို ARD တိုင်းနဲ့မကွေးတိုင်းတို့ကဝင်ကြီးချုပ်တယောက်နဲ့ဝင်ကြီး3ယောက်ကိုနှုတ်ထွက်ခွင့်ပြုကြောင်းတမနာရုံကထုတ်ပြန်ခဲ့ပါတယ်။အဲဒီနောက်မှာပဲခူးတိုင်းကဝင်ကြီး2ယောက်၊မွန်ပြည်နယ်ကဝင်ကြီး2ယောက်နဲ့ချင်းပြည်နယ်ကဝင်ကြီး2ယောက်တို့ကိုအတီးတီးနှုတ်ထွက်ခွင့်ပြုခဲ့ကြပါတယ်။အဲ့လိုလုပ်ရတာဟာ NLD ဥဆောင်တဲ့အစိုးရအပေါ်ပြည်သူလူထုကအားမလို့အားမရဖြစ်နေတာကိုပြုပြင်ပြောင်းလဲဖို့ဖြစ်တယ်လို့ NLD ပါတီပြောရေးဆိုဝင်ရှိသူဒေါက်တာမြို့ညွန့်ကအဲ့ဒီအချိန်လုံးက RFA ကိုဖြေကြားထားပါတယ်။ပြောင်းလဲခဲ့တဲ့လူတွေဟာတာဝန်တွေကိုပို့ပြီးတော့တွတ်တက်လက်လက်ထမ်းဆောင်လာတာတွေ့ရတယ်လို့ NLD ပါတီရဲ့ပြောရေးဆိုဝင်ရှိသူဒေါက်တာမြို့ညွန့်ကခုလိုသုံးသပ်ပါတယ်။
အဲကျွန်တော်တို့ပြောင်းလဲလိုက်တဲ့လူတွေအနေနဲ့တာဝန်ကိုတော့ပို့ပြီးတော့ကတော့လည်းထန်ဆောင်လာတော့ကျွန်တော်တို့ရပါတယ်။သူရင်ကျွန်တော်တို့ညီစစ်မှုတွေဆိုရင်ရင်းတဲ့စာရင်းအများကြီးကိုစစ်ဆေးပြီးတော့ကျွန်တော်တို့ပြီးပြတ်သွားတာညီအများကြီးပဲရှိပါတယ်ခင်ဗျာ။ကျွန်တော်တို့ကတော့ဒီတဲ့ဒီပုံပြီးခေါင်းအောင်တိုက်တွန်းနေပါပါပဲခင်ဗျာ။
လက်ရှိအာဏာရပါတီက2018အတွင်းမှာလုပ်ခဲ့တဲ့အပြောင်းလဲဟာမလုံလောက်ဘူးလို့မြင်ကြ။အဲဒါကြောင့်2018အတွင်းမှာအစိုးရရဲ့စမ်းဆောင်ရေးပိုင်းမှာတိတိတသားမြင့်တက်လာတာမတွေ့ရဘူးလို့နိုင်ငံရေးလှိလာသုံးသပ်သူဒေါက်တာရံမျိုးသိန်းကသူ့အမြင်ကိုပြောပါရစေ
။ဟို2018အစိုးရပိုင်းမှာပေါ့လေကျွန်တော်တို့ဒီဝင်ကြီးချုပ်တွေဝင်ကြီးတွေအချို့အပြောင်းလဲလုပ်ခဲ့တာတော့တွေ့ရတယ်။ဒါပေမဲ့တကယ်တမ်းပြောမယ်ဆိုရင်2018နဲ့စမ်းပိုင်းမှာကလေးကအပြောင်းလဲလုပ်တဲ့လူတွေကတော်တော်များများရှိတယ်လို့မြင်တယ်။ဒီဝင်ကြီးချုပ်တွေထဲမှာရောနောက်ပြောင်းစုဝင်ကြီးတွေထဲမှာရောနောက်အဲ့ဒီလိုအပြောင်းလဲလုပ်ပြီးတော့2018ကိုပို့ပြီးတော့အားကောင်းမောင်းတာဖြတ်ပန်းတင်နေဆိုပြီးတော့တိုက်တွန်းခဲ့တဲ့အတန်လေးလည်းပဲတော်တော်ညံခဲ့တယ်။ဒါပေမဲ့ဒီလက်ရှိအစိုးရနဲ့အာဏာရပါတီကလုပ်ခဲ့တဲ့အပြောင်းလဲဆိုတာဟာမလုံလောက်ဘူးလို့မြင်တယ်။အဲ့ဒီအတွက်ကြောင့်လည်းပဲဒီ2018ခုနှစ်အတွင်းမှာဒီအစိုးရရဲ့စွမ်းဆောင်ရည်အပိုင်းမှာဟိုတိတိတသားမြင့်တက်လာတာမျိုးမတွေ့ရဘဲနဲ့ဒီ2018နှစ်ကုန်နဲ့အချိန်ထိနိုင်ငံရေးပိုင်းမှာရောစီးပွားရေးပိုင်းမှာရောလုံးဝထားလေလိုက်နေတယ်လို့မြင်တယ
်။ဒါပြင်လက်ရှိအစိုးရအနေနဲ့ဒီပုံစံအတိုင်းပဲလာမယ့် 2019မှာဆက်သွားမယ်ဆိုရင်ပြည်သူလူထုရဲ့ယုံကြည်မှုနဲ့ထောက်ခံမှုကျဆင်းလာနိုင်တယ်လို့လည်းနိုင်ငံရေးလှိလာသုံးသပ်သူဒေါက်တာရံမျိုးသိန်းကထောက်ပြပါတယ
်။နိုင်ငံတော်သမ္မတဦးဝင်းမြင့်ကလည်းပဲမြေယာကိစ္စတွေနဲ့ပတ်သက်ပြီးတော့နောက်တရားဥပဒေစိုးမိုးရေးရောဒီဆင်းရဲမွဲတွေမှုလျှော့ချရေးရောအလုံးကန်ခွင့်လန်းတွေရရှိရေးရောဒါတွေကိုသမ္မတအင်းအနေနဲ့ကတော့ကြေကြေပြင်းပြင်းတိုက်တွန်းနေတာတွေရောတွေ့ရတယ်။ဒါပေမဲ့2018တနည်းလုံးပြန်သုံးသပ်ရင်သမ္မတအင်းပြောနေတာတွေကစိတ်လို့ရှားစရာကောင်းတယ်။သို့တော်လည်းပဲမြေပြင်မှာလက်တွေ့အကောင့်ထဲပုံမှုအပိုင်းမှာတော့သမ္မတအင်းပြောတာနဲ့ဟန်ချက်ညီညီပေါ်ဆောင်နိုင်မှုမရှိတာတော့တွေ့ရတယ်2018တနည်းလုံးကြည့်လိုက်မယ်ဆိုရင်တော့အစိုးရပိုင်းလွတ်တော်ပိုင်းအာဏာရပါတီပိုင်းရဲ့ဆွမ်းဆောင်မှုတွေဟာထူးပြီးတော့ကောင်းမလာဘူးလို့ကျွန်တော်ကမြင်တယ်ချို့အပိုင်းတွေမှာအားနည်းချက်တွေလိုအပ်ချက်တွေတော့ပိုများလာတယ်လို့မြင်တယ်ဒီနှုန်းတိုင်းကဟာ2019မှာဆက်သွားမယ်ဆိုရင်ပြည်သူလူထုရဲ့ယုံကြည်မှုနဲ့ထောက်ခံမှုဟာပိုပြီးတော့ကျဆင်းလာနိုင်တယ်လို့မြင်တယ
်တစ်ဖက်မှာလည်း2020မှာကျင်းပမဲ့ရွေးကောက်ပွဲနဲ့ပါတီခိုင်မာအားကောင်းရေးအတွက်တိုင်းနဲ့ပြည်နယ်ဝင်ကြီးချုပ်တွေဝင်ကြီးတွေနဲ့လွှတ်တော်ကိုယ်စားလှယ်တွေကိုလေ့လာပြီးအကဲဖြတ်မဲ့အဖွဲ့တစ်ဖွဲ့တက်တက်ဖွဲ့စည်းမယ်လို့ပြီးခဲ့တဲ့ဒီဇင်ဘာလ9ရက်နေ့က NLD ပါတီဗဟိုလုံးမှုဆောင်အစည်းအဝေးပြီးမှဝင်ကြီးချုပ်ဒေါက်တာစောမြင့်မောင်ကတင်ဒင်းတော်တွေကိုပြောခဲ့ပါတယ်။လက်ရှိအာဏာရပါတီဘက်ကလွှတ်တော်ကိုယ်စားလှယ်တွေပါတီဝင်တွေကိုမိမိတို့တလအတွင်းလှုံ့ဆော်ခဲ့တာတွေနဲ့ပတ်သက်ပြီးပါတီဗဟိုထံလားစဉ်အစီရင်ခံစာတင်ပြကြဖို့ညွှန်ကြားထားပြီးစီစစ်ထိန်ချုပ်တော့မှဖြစ်တယ်လို့လည်း NLD ပါတီရဲ့ပြောရေးဆိုခွင့်ရှိသူဒေါက်တာမြွန်းညွန့်ကပြောပါတယ်။
လက်တော့ကိုလည်းရလာပြီးမြို့ရဲ့ဆန်ဆန်ချက်ကိုတော့ကျွန်တော်ဟိုစဉ်းစားမယ်အဲ့ဒီစဉ်းစားတာကိုမြို့နယ်နဲ့တိုင်းနယ်ပြည်နယ်အမှုဆောင်ဖွဲ့တွေရနေတိကျမှတ်ချက်တွေရေးပြီးတော့တင်ရမယ်လို့ပြောထားပါတယ်ပါတီဝင်တွေလုံမှုဆောင်ဖွဲ့ဝင်တွေပါတီရဲ့တာဝန်ရှိတဲ့ပုဂ္ဂိုလ်တွေအားလည်းလာပြီးစဉ်းစားမှတ်ချက်ပြီးတော့သူတို့ရဲ့စဉ်းစားတာတွေပေါ်မှာကျွန်တော်တို့တိုင်းနယ်ပြည်နယ်အလိုက်ပါတီဝင်များကြီးဒီအကဲဖြတ်စီစီရေးအဖွဲ့အစည်းပြီးတော့ဒီဟာကိုကျွန်တော်ကိုယ်ဆက်ပြီးတော့စဉ်းစားတင်ရပါမယ်အဲ့လိုဒီနေ့ကျွန်တော်ကပတ်ဝန်းကျင်ရဲ့လောက်တောင်ချက်ကိုပြည်သူတွေနဲ့မျှဝေရှင်းရှင်းပြောင်းရှင်းရှင်းရှင်းရှင်းကျွန်တော်တို့ကဆက်ပြတ်သွားမှာဖြစ်ပါတယ်
NLD ပါတီအာဏာရပြီးနောက်ပိုင်း2019မှာမွန်ပြည်နယ်ဝင်ကြီးချုပ်နဲ့2018မှာ ARD တိုင်းဝင်ကြီးချုပ်တို့ကိုအပြောင်းလဲတွေလုပ်ခဲ့တယ်လို့ပြည်အောင်စုအဆင့်ဝင်ကြီးတွေနဲ့ပြည်နယ်နဲ့တိုင်းဝင်ကြီးတွေကိုလည်းအပြောင်းလဲတွေလုပ်ခဲ့ပါတယ်။ပြည်သူတွေကတဦးတယောက်ရဲ့မျက်နှာနဲ့အပြောင်းလဲကိုမျှော်လင့်ချက်ကြီးစွာပါတီကိုမဲထည့်ခဲ့ကြပေမဲ့လက်ရှိချိန်ထိမျှော်လင့်တယ်လို့ဖြစ်မလာသေးလို့ဝေဖန်နေကြသူတွေရှိတယ်လို့တစ်ဖက်မှာလည်းအစီအစဉ်တိကျမရှိသေးတဲ့မြန်မာနိုင်ငံမှာအယက်သားအစိုးရစစ်စစ်အနေနဲ့အခုမှစတင်လှုံ့ဆော်ရတဲ့အပေါ်မှာအချိန်တစ်ခုလိုအပ်တယ်ဆိုတာကိုနားလည်ပေးကြသူတွေလည်းရှိနေပါသေးရှင်။